ဒီအနာသိမ်းထားတဲ့ကာလနှစ်နှစ်ပြည့်တဲ့အချိန်မှာတနင်္ဂနွေမှာရှိတဲ့ပြည်သူတွေကနေအိမ်အပြင်မထွက်ပဲနေတဲ့အစံတိတ်ဆန္ဒပြမှု Silent Strike ကိုတညီတညွတ်တည်းကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ကြတယ်လို့စီကားတဲ့ရန်ကုန်ပါဝင်မြို့ကြီးတွေမှာရှိတဲ့ဒေသခံတချို့က VA ကိုပြောပြပါတယ် Dividend ပေးဖို့ချက်ကိုတော့မဆုမုံပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံရဲ့စီးပွားရေးချက်ချလဲဖြစ်မြို့ပြလူဦးရေအများဆုံးဖြစ်တဲ့နေရာလဲဖြစ်တဲ့ရန်ကုန်မြို့ရဲ့လမ်းနေပေါ်မှာလိုင်းကားတချို့ကနေလွဲပြီးအိမ်စီးကားအငှားရင်နဲ့လူသွားလူလာပါတိတ်ဆိတ်နေပါတယ်။ရန်ကုန်မြို့ရဲ့အစီကားဆုံးဖြစ်တဲ့ကမာရွတ်မြို့နယ်လှေတန်းအရက်မှာစားတောက်ဆိုင်နေအိမ်ဆိုင်နေဖွင့်လှစ်ထားပေမဲ့လည်းတနေ့လုံး60တဦးမှမလာရောက်ခဲ့ကြောင်းစားတောက်ဆိုင်ရှင်တဦးက VOA ကိုပြောပြပါတယ်။
အပြင်မှာတော့လူကတော့တော်တော်ကျဲတယ်။ကားတွေပါဆိုတော့စိတ်တော့မရှိဘူး။စားတောက်ဆိုင်တွေပါဆိုလည်းလူမရှိဘူး။တချို့ဆိုင်တွေဆိုတော့တော်တော်လူတယောက်မှမရှိဘူး။ကိုယ်တည်းသောက်ရှာဟုတ်တယ်လမ်းပေါ်မှာလည်းလူကြီးတွေစိုင်းရီဆိုတော်တော်များများနေတော့သွားနိုင်နေကြည့်တာတော့မရှိဘူးကို
။မန္တလေးမြို့ပေါ်မှာလည်းညနေ3နာရီလောက်အထိတစ်မျိုးလုံးနီးပါးတိတ်ဆိတ်နေတယ်လို့အငှားဆိုင်ကဲမောင်းနှင်သူတူဦးက VOA ကိုပြောပြပါဗျ
။ဒီကလည်းတော်တော်ကြီးရွှင်နေအခု3နာရီထုံးကနေ4လောက်ပဲနှစ်ခါတုံးပြီးပြရတယ်။အကျန်တဲ့အားတွေကတော့5နာရီတော့ဆိုပြီးတော့ဒီမှာလူကိုမတွေ့ရတော့ပဲ။ဒါမှမကားရည်လည်းရက်ထားတယ်။အိမ်နေမှာလည်းသူဆိုင်ခွင့်တဲ့လူကဖွင့်နေလူကတော့မရှိဘူးအကျန်တော့မရှိတော့ဒီနေ့တော့မန္တလေးမြို့တော်ဖိတ်ဖိတ်ချောက်က
မြန်မာနိုင်ငံရဲ့တောင်ဘက်စွန်းကကုန်းသွယ်ရေးမြို့ဖြစ်တဲ့ကော့တောင်းမြို့မှာလဲပုံမှန်စီကားနေတာကနေတိတိတသာတိတ်ဆိတ်သွားခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။ပုံမှန်တော့ပါတယ်ဆိုမြို့ရင်းနဲ့ဆောင်းတော့ကော့တောင်းတော့ရှိတယ်၊ကျန်တဲ့မြို့လေးနဲ့ဆောင်းပါတယ်။ဒါဒီနေ့တော့နည်းနည်းပါတယ်ဆိုရင်ပြီးတော့မှာနော်
။ကချင်ပြည်နယ်မြကြီးနားမြို့မှာလဲတနေ့လုံးနီးပါးတိတ်ဆိတ်နေခဲ့ပြီးညနေ3နာရီလောက်ကြာမှဆိုင်နေပြန်ဖွင့်ကလမ်းနေပေါ်ကိုထွက်လာတာရှိတယ်လို့ဆိုင်ရှင်တဦးကအခုလိုပြောပြပါတယ
်ဒီနေရာတော့ဒီမှာတော့အင်ကမ်ဖတ်ကြောက်ဆိုတော့ကျွန်တော်ဖိုင်ကီလို့ပြင်တော့ကျွန်တော်ပြင်မဲ့ဖတ်တာမျိုးပေါ့ဒီလိုကြကျွန်တော်လည်းဒီမှာအရင်ဆုံးလာတော့ဆိုအဲ့လိုဥရောပြင်မှာလမ်းမှာပြောလာနေအောင်ရှိတာ
တိတ်ဆိတ်မှုကိုတုံ့ပြန်နိုင်မှုနေရာတချို့မှာစီကားအောင်စစ်ကောင်စီဘက်ကကြိုးပမ်းခဲ့ပေမဲ့နေရာကွက်ကွက်လေးမှာပဲအနည်းချင်းလောက်ပဲလုံနိုင်ခဲ့ကြောင်းဒေသခံတချို့ကလူမှုကွန်ရက်တွေမှာရေးသားကြပါတယ်စီကုံတဲ့အသင်းနဲ့စစ်သားတချို့ကစံစီတွေရောင်းချတာနောက်နိုင်ငံရေးပါတီတချို့နဲ့အဖွဲ့အစည်းတချို့ကစစ်တပ်ထောက်ခံကြောင်းဟောပြောတာတွေကိုတော့လှုပ်ဆောင်ခဲ့ကြပါတယ်ရှင်
။အာနာသိနှစ်နှစ်ပြည့်အစံတိတ်ဆန္ဒပြခဲ့တာကိုမဆင်မုံပြပြခဲ့တာပါ။